ဂျပန်နိုင်ငံအိုဆာကာမြို့ G20 ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီနေ့စနေနေ့မှာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံဖို့ရှိပါတယ်။ဒီလိုတွေ့ဆုံတဲ့အခါပြီးခဲ့တဲ့လအတွင်းကရပ်ဆိုင်းသွားခဲ့တဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်လည်ဆက်တင်ရေးဆွေးနွေးကြပါလိမ့်မယ်။သမ္မတထရမ့်နဲ့ဘရာဇီးသမ္မတဂျိုင်ယောဘောဆိုနာရိုတို့တောက်ချာနေ့ကတွေ့ဆုံစဉ်မှာကုန်သွယ်ရေးသဘောတူညီချက်အသစ်တရက်ကိုတရုတ်သမ္မတရှီဘက်ကချပြဖို့ရှိသလားလို့ VOA ကသမ္မတထရမ့်ကိုမေးမြန်းခဲ့ရမှာမနေ့ကဗာပြစ်တလဲဆိုတာကိုစောင့်ကြည့်ရမယ်စိတ်လှုပ်ရှားစရာနေ့တနေ့ပါပဲစနိုင်ငါစလုံးအတွက်ကောင်းမဲ့ဟာဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ်တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်ဒေါ်လာ325ဘီလီယံတန်ဖိုးရှိတဲ့နောက်ထပ်အခွန်စည်းကြပ်မယ်လို့လည်းဒေါ်လာထရမ့်ကချိန်ချောက်ထားရမှာဒီပမာဏဟာအမေရိကန်ကိုတင်ပို့နေတဲ့တရုတ်ကုန်ပစ္စည်းအလုံးကြီးပါအပေါ်အခွန်ကောက်ခံမဲ့သဘောရှိနေပါတယ်ဒုတိယသမ္မတမိုက်ပန်ဆဲဒုတိယသမ္မတအင်ဒိုယုံအရာရှိချုပ်မတ်ရှော့ကတော့စနေနေ့မှာအကောင်းဆုံးရနိုင်တဲ့အဖြေကကွန်မန်ဒင်းစနစ်ဘွဲတွေပြန်စားခြင်းသာဖြစ်တယ်လို့တောက်ချာနေမှာပြောပါရယ်။အမေရိကန်နဲ့တရုတ်နိုင်ငံစလုံးကတော့အခုလက်ရှိသူတို့ရဲ့ရည်တည်ချက်တွေကလည်းအပြောင်းလဲလျှော့ပေးမယ်လို့မမျှော်လင့်ကြပါဘူး။သမ္မတထရမ့်ဟာစနေနေ့မှာဆော်ဒီအရှေ့မင်းသားမိုဟာမက်ဘင်ဆာမန်နဲ့တူရကီသမ္မတရီဆက်တိုင်ယပ်အာရိုဂန်ဝါနိုနဲ့တွေ့ဆုံတရားတွေ့ဆုံဖို့လည်းရှိပါတယ်။တူရကီသမ္မတနဲ့တွေ့ဆုံပွဲဟာအမေရိကန်နဲ့နေတိုးမဟာမိတ်တူရကီနိုင်ငံကရုရှားရဲ့ S-400 ဒုံးကျည်စနစ်ဝယ်ယူမှာမို့နိုင်ငံဆက်ဆက်ရေးပြပြမယ်အခြေအနေကလည်းရှောင်ရှားနိုင်မယ်နောက်ဆုံးအခွင့်အရေးတရလည်းဖြစ်ပါရဲ့ခင်ဗျ